တော်လိုင်းအင်အားစုတွေထိန်းချုပ်ထားတဲ့ဒေသတချို့သူတို့ဖြင့်ကယနီဒေသမှာဆိုရင်အဝေးထိန်း drone တွေကိုတုံးပြီးတော့ရေပင်းသင်ပြည်သူတွေကိုစေဝါနဲ့အရေးပေါ်အစားအစာတွေထောက်ပံ့ပေးနေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုစော်မိုးကျော်ကပြောပြပါမယ်ခင
်ဗျ။အလူရှင်တွေအလန်းဝေးနေတဲ့ရေပင်းသင်ဒေသတွေမှာအရေးပေါ်လိုအပ်တဲ့စေဝါနဲ့စားနပ်ရိက္ခာကိုတော်လန်ရေးအင်အားစုတွေကအဝေးထိန် drone တွေတုံးပြီးပို့ဆောင်ပေးနေပါတယ်။ဒါပေမဲ့ထဲယူနိုင်တဲ့အလေးချိန်အကန့်အသတ်ရှိလို့အရေးပေါ်လိုအပ်တဲ့ပစ္စည်းတွေကိုဦးစားပေးပို့ဆောင်နေရကြောင်းကရနီပြည်ဒါကာလလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအဖွဲ့ KHAI ရဲ့တာဝန်ရှိသူက VOA ကိုပြောပါတယ
်။ဒီကတော့ကျွန်တော်တို့ဒီဒရုန်းပိုင်းနဲ့ပို့ဆောင်တာတော့ဒီလက်ရှိအခုရတော့ပို့ဆောင်တာပေါ့နော်။အဲဒါမျိုးတည်းဟိုဒီဆိုပစ္စည်းတွေကဒီစီလေးတွေတော့ကျွန်တော်တင်လို့မရလို့ဒါကအဓိကတော့ကျွန်တော်စာနာရေးခါတချို့ပေါ်ပါသေးတယ်လေကျွန်တော်တို့ပို့ဆောင်ပေးတယ်။ဒါတော့ရေးသွားလို့မရအောင်ပေါ့နော်။ဒါပေမဲ့ဒီဆလော့တွေတော့ရေးရတော့ဟိုအကျပိုင်းတော့ရနိုင်တယ်ပေါ့နော်။အဲတက်လေးနဲ့ပို့ဆောင်ဖို့တော့ရှိနေရတယ်
။ဖဲကုံဒီမော့ဆိုရှာတော့ဖရူဆိုမိုးပြဲစားတဲ့၅မြုပ်နယ်မှာလူဦးရေ 28,900 ကျော်လောက်မုန်တိုင်းတန်သင်ခဲ့ရပြီးနေရာထိုင်ခင်းတဲ့အဆောက်အဦတွေပျက်စီးဆုံးရှုံးခဲ့ပါတယ်။ KNI ပြည်နယ်အပါအဝင်ဒေသခံတွေနေမြေဆူးမိုးထားတဲ့နေရာတွေကိုသွားရောက်လှူဒန်းဖို့လက်လန်းမမီတာအလူရှင်တွေအနေနဲ့စစ်ကောင်စီကိုစိုးရိမ်နေရတာကြောင့်အကူအညီရရှိဖို့ခက်ခဲနေတာတွေရှိနေပါတယ်။အလူခံပေးသူတချို့ရဲ့ငွေလွှဲအကောင့်တချို့လည်းပိတ်ခံရကြောင်းသူကပြောပြပါတယ
်လက်ရှိကျွန်တော်တို့ပြည်နယ်ကစစ်ပေးရည်ပြီးတော့ကျွန်တော်တို့လက်ခံရတဲ့ပြည်နယ်တစ်ခုချင်းဆိုစစ်ပေးရလေစစ်ကောင်စီကတော့သူတို့ဒီကုန်တွေလမ်းကဒီကုန်တွေလမ်းကိုသွားချက်ထောက်ထားတာပေါ့နော်ဟိုစီစီတင်းမျိုးရှိပြီးတော့တာလည်းရဆိုင်ရဆိုတော့လည်းဖိတ်ခဲချင်းနေတယ်လေခါရှိတာပေါ့နော်ဒီပြည်နယ်လည်းပေါင်းလို့တော့
စကိုင်းကချင်မကွေးချင်းစားတဲ့နေရာတွေမှာလဲတချို့လက်လန်းမမီတဲ့နေရာတွေမှာအရေးပေါ်လိုအပ်တဲ့စေဝါနဲ့စားတောက်ကုန်တချို့ကိုတော်လန်ရဲ့အင်အားစုဘက်က drone နဲ့ပို့ဆောင်ပေးနေတယ်လို့သိရပါတယ်။အိန္ဒိချင်းထိုင်းအစိုးရကတော့ရေပေးသင့်ဒေတာကပြည်သူတွေကိုငွေကြေးထောက်ပံ့ပေးသွားမယ်လို့ထိုင်းသတင်းတွေမှာဖော်ပြပါတယ်။အိမ်တော်စုတစ်ခုကိုအများဆုံးပမာဏဘတ်2သိန်းကျော်အထိပေးသွားဖို့စီစဉ်ထားပါတယ်။မုန်တိုင်းတန်ခံရတဲ့အခြေအနေချင်းတူပေမဲ့မြန်မာပြည်တွင်းမှာအင်တာနက်ဖြတ်တောက်ထားတာ၊ကြိုတင်သတင်းမရတာ၊လမ်းပန်းဆက်သွယ်ရေးခက်ခဲတာတွေကြောင့်သေဆုံးသူနှုန်းတိုးနေပြီးအယောက်900လောက်သေဆုံးခဲ့တယ်လို့သတင်းတချို့မှဖော်ပြပါဗျ။စစ်ကောင်စီကတော့မြို့နယ်9ခုမှာလူဦးရေ226ယောက်သေဆုံးပြီး89ယောက်ပျောက်ဆုံးနေတယ်လို့ထုတ်ပြန်ထားပါဗျ။ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံအိုချာကတော့မြန်မာနိုင်ငံမှာမုံတိုင်းသင်ပြည်သူ6,300,000လောက်ရှိမယ်လို့နောက်ဆုံးထုတ်ပြန်ထားပါတယ်။